အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေကိုစစ်ကောင်စီကပြစ်ခတ်ဖြိုခွင်းနှိမ်နင်းတာကြောင့်တည်ဆုံးသွားရသူအရေအတွက်ကမတ်လ22ရက်နေ့အထိဆိုရင်နိုင်ငံတော်မှာလူပေါင်း260ကျော်သွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကထုတ်ပြန်လိုက်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်ပြစ်ခတ်နေတဲ့ကြားကပဲလူငယ်တွေဟာတလန်းဝင်တလန်းထွက်နဲ့နေရောညပါလှည့်လည်ပြီးတပိတ်ကိုဆင်နွှဲနေကြပါတယ်
။ညီရဲဟေးညီရဲဟေးညီရဲဟေးညီရဲဟေး
မတ်လ24ရက်နေ့မှာပြုလုပ်မဲ့ Silent Strikes Campaign ကိုပူပေါင်းပါဝင်ကြဖို့ဒီကနေ့အကြောင်းသားတမကများအပါဝင်တက်ကြွလှုပ်ရှားသူတွေကစီယုံစော်ဩနေကြသလိုအာယုံဦးတပိတ်လူမဲတပိတ်ဝိညာဉ်တပိတ်စတဲ့တပိတ်ပုံစံပေါင်းစုံနဲ့ဆရာနာရှင်ကိုစန့်ကျင်နေကြဆဲဖြစ်ပါတယ်အတန်တိတ်ဆိတ်ချင်း silence တပိတ်ကိုဘလို့ရည်ရွယ်ချက်နဲ့ပြုလုပ်ရပါသလဲဆိုတာကိုတော့တက်ကြွလှုပ်ရှားသူတူကအခုလိုပြောပြပါတယ
် silence campaign ဆိုတာကကျွန်တော်တို့ဒီတမျိုးလို့ဘယ်သူမှအပြေမထွက်တော့ဘူးတိတ်တက်တဲ့လူတွေက CDM မလုပ်တဲ့ဝန်ထမ်းတွေနဲ့ဇလန်တွေနဲ့ကျွန်တော်တို့ဒီကောင်တွေပဲကျန်တော့ပါဘူးဒီ silence campaign ဆိုတော့ကျွန်တော်တို့ကလည်းလည်း agree ဖြစ်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့3ရက်လောက်လဲကျွန်တော်တို့နားတင်ရမယ်ပြင်ဆင်နေရမယ်နောက်တစ်ချက်ကကြတော့သူတို့ကသူတို့ထိချုပ်နိုင်နေပါပြီဆိုတော့သူတို့ကပြကြတာကြကပါဘူး။ကားတွေပုံမှန်သွားလာနေတယ်လူတွေသူ့ဘာသူလို့လှုပ်ရှားသွားလာနေကြတယ်။ဆက်ဆက်ပြီးပေါ့နော်။ကံဒီပါပြခုနေကြဆိုးရဲဟာကိုပြကြတာလေသူတို့က။အဲ့ဒါလို့မဟုတ်ပါဘူးဆိုတဲ့ဟာကိုသူမြုပ်တဲ့ဒီပုံစံမျိုးကျွန်တော်တို့ကပြန်ပြကြ။တရက်ပဲသင်နေကြမှာမရှိဘူး။ပြန်လာ
။လမ်းမတွေပေါ်မှာကားတွေမရှိလူမရှိဆိုင်းမဖွင့်ပြည်သူအလုံးအပြင်မထွက်ဖဲနဲ့နေနေကနေပဲတိတ်ဆိတ်ခြင်းတပိတ်ကိုဆင်နွှဲဖို့စော်ဩနေကြတာဖြစ်ပါတယ်။ကြဆုံးသွားတဲ့သူရဲကောင်းတွေအတွက်ငြိမ်သက်စွာနဲ့တိတ်ဆိတ်ပေးခြင်းနောက်ကုန်ခန်းသွားတဲ့အာရင်တွေကိုပြန်လည်ဖြည့်တင်ခြင်းစစ်သွေးကြွအကြမ်းဖက်အုပ်စုရဲ့ပုံမှန်အတိုင်းပြန်ဖြစ်သွားတယ်ဆိုတာကိုစန့်ကျင်ခြင်းလိုပဲဖြစ်ပါတယ်။နင်းညာမရွေလက်နက်ကင်တွေဘက်ကပြစ်ခတ်နှိမ်နင်းနေတဲ့ကြားကပဲလူငယ်တွေဟာရရနီးတွေနဲ့ပုံစံမျိုးစုံနဲ့စန့်ကျင်နေကြတာကိုတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေရဲ့နှိမ်နင်းပြစ်တတ်ဖြိုခွဲမှုကိုရှောင်ရှားနိုင်မှုလူမဲ့သပိတ်တွေပျောက်ကြားစနစ်တွေကိုပြုလုပ်နေရတာလို့တင်ငန်းညွမြို့နယ်ကတက်ကြွလှုပ်ရှားသူလူငယ်တဦးကပြောပါတယ
်လက်ရှိမှာကျွန်တော်တို့ဒီလမ်းမကြီးတောက်ဆောင်ကိုစတဲ့နေရာတွေမှာသူတို့အတားဆီးတဲ့ပုံလုံးဖယ်လိုက်တယ်လေကိန်းများလို့မို့အတားဆီးရခရိုက်တာဖြစ်တဲ့အတွက်ကြောင့်မို့တင်းကျပ်မှုတွေအဲ့လိုမျိုးအများများလာဖြစ်တဲ့အတွက်ကျွန်တော်အတက်နိုင်တော့ဒီ face to face ဖြစ်နိုင်တဲ့နေရာမှာကျွန်တော်ရှာတယ်ရှောင်တယ်ပေါ့နော်ရှောင်ပြီးတော့မှကျွန်တော်တို့ဘယ်လိုမှမသူတို့ဘယ်လိုမှမြင်မတတ်လို့မရမယ့်နေရာမျိုးလူသူရောက်ောက်နေတဲ့အဲ့လိုနေရာမျိုးမှာသွားပြီးတော့ဒီလို campaign မျိုးတွေဒီလိုမျိုးကျွန်တော်တို့က protest ဆုပ်တဲ့ဟာတွေမှာများကိုတက်နိုင်ညာချားရအနည်းငယ်လိုက်ပြီးတော့သူတို့စန့်ချင်နေပါရင်ဆိုတော့ဘောနော်အဲ့ဒီဟာမျိုးလိုက်လို့တာပြအဲ့ဒီပေါ်မှာဟောက်ဒီချိန်မှာကကျွန်တော်တို့လူတွေကျွန်တော်တို့လူငယ်တွေလည်းတက်နိုင်ညာဘယ်သူမှအထူးကနေကြမဖြစ်စေချင်တော့ဘူးမပါစေချင်တော့ဘူးပြီးတော့ဒီချိန်မှာတစ်ခုဖြစ်သွားပြီ solution လည်းတည်တယ်မပြန်လန့်ရှိတော့မှာမဟုတ်ဘူးလေဆိုတော့အဲ့ကြောင့်မို့လို့ကျွန်တော်တို့ဒီ risk နည်းနိုင်မှန်းနည်းအောင်ကျွန်တော်တို့ဟိုစူးစမ်းပြီးလုပ်နေရပ
ါစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကတော့ရန်ကုန်မြို့ရဲ့လမ်းမတွေနဲ့ရက်ွက်တွေမှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုအင်အားသုံးဖယ်ရှားပြီးတော့ရက်ွက်ကပြည်သူတွေကိုလည်းအတင်းအကျပ်ချိန်းချောက်ဖိအားပေးဖယ်ရှားခိုင်းတာတွေလုပ်ခဲ့ပါတယ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကိုစစ်တပ်ကနေအင်အားသုံးနှိပ်ကွပ်ခဲ့လို့ရန်ကုန်တိုင်းအတွင်းမှာဆန္ဒပြမှုကရောပါလာတယ်လို့ဆန္ဒပြသူအင်အားကလည်းနည်းလာပါတယ်ဒါပေမဲ့လို့ကားတွေနဲ့လှည့်ပြီးတော့ကားတပိတ်ဆိုပြီးမနေ့တုန်းကရန်ကုန်မြို့လယ်မှာဆန္ဒပြတာမျိုးရှိခဲ့ပါတယ်မိုးပြံပူပေါင်းလွှတ်တင်ကြတာမျိုးလူမဲတပိတ်ပုံစံမျိုးပုံစံသစ်တွေနဲ့ကန့်ကွက်ဆန္ဒပြတာမျိုးတွေလည်းပေါ်ပေါက်လာနေပါတယ်ရှင်